မြန်မာနေကြောင်တပ်ကဘင်္ဂလားဒေ့ရှ်အရန်တပ်ဖွဲ့ကိုပစ်ခတ်ပြီးနေကြောင်တူဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရကဒါကာမြို့တော်မှာရှိတဲ့မြန်မာသားအမတ်ကြီးကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးတွဲဘက်အတွင်းဝန်မီဇာနူရာမန်ကပြင်းပြင်းထန်ထန်ရေးသားထားတဲ့စာကိုမြန်မာသားအမတ်ကြီးဦးမျိုးမြင့်တန်းစီပေးအပ်ပြီးဖမ်းဆီးခံနာယက်အဗ်ဒူရာဇက်ကိုချက်ချင်းပြန်ပေးဖို့တောင်းဆိုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းစာမှာဖော်ပြထားပါတယ်။မြန်မာနယ်ကြားဆောင်တပ်ဖွဲ့အနေနဲ့တစုံတရာရန်စခံရတာမရှိဘဲပြစ်ခတ်တာကိုလည်းလုံးဝလက်မခံနိုင်ဘူးလို့ဆိုပါတယ်ဒီပြစ်ခတ်မှုကြောင့်စစ်သားတအုပ်ဒဏ်ရခဲ့တယ်လို့လည်းရေးသားထားပါတယ်ဒါပြင်ဘင်္ဂလားဒေ့ရှ်ကဒီကိစ္စနဲ့ပတ်သက်ပြီးတရားဝင်ဆွေးနွေးဖို့ဖိတ်ခေါ်တာကိုမြန်မာသားအမတ်ကြီးကညှဉ်းဆန်ခဲ့တဲ့အတွက်လည်းစိုးရိမ်မကင်းဖြစ်ရတယ်လို့ The Daily Star သတင်းစာမှာရေးသားထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကလူတွေဥပဒေမဲ့ခိုးဝင်လာတဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကတန်တမာနေကိုရှင်းပြခဲ့တဲ့အတွက်ဇွန်လ9ရက်နေ့ကလည်းတာမတ်ကြီးဦးမျိုးမြင့်တန်းကိုအဲ့ဒီလိုဆင့်ခေါ်ခဲ့ပါသေးတယ်